ထိုင်းနိုင်ငံမှာရှိတဲ့မြန်မာစစ်အစိုးရတန်ရုံကထိုင်းနိုင်ငံမှာအလုံလုံကိုင်းနေကြတဲ့မြန်မာရွှေပြောင်းအလုံသမားတွေအခွန်100ဂိုင်းလုံးပေးဆောင်ရမယ်ဆိုပြီးအမိန့်စာထုတ်ပြန်လိုက်တာအပေါ်သဘောမတူဆန့်ကျင်တဲ့အနေနဲ့မြန်မာရွှေပြောင်းအလုံသမားတွေစုဝေးပြီးဗန်ကောက်မြို့ဟာကုလသမဂ္ဂရုံရှိမှာဆန္ဒပြခဲ့ကြပါတယ်
အခုရောက်ရှိနေတာကြတော့ UN ရှေ့မှာပါဒါကဘာတွက်လာတာလဲဆိုတော့စစ်ကောင်စီရဲ့နှစ်ရာခိုင်နှုန်းအခွန်ကောက်ခံမှုပေါ့ကျမတို့ဒီထိုင်းရောက်မြန်မာအလုပ်သမားတွေအနေနဲ့မကြေနပ်ကြအောင်ပေါ့နော်လာရောက်ပြီးတော့ဖော်ဆောင်တာဖြစ်တယ်နောက်တစ်ခုကကြတော့ညီမကကြတော့ဒီတပိတ်ပွဲတွေအတွက်ဟိုတက်ကြွလှုပ်ရှားတဲ့သူပေါ့နော်အာလှုပ်ဆော်တဲ့သူပါရှင်ဟုတ်ကဲ့
ဒီအကြမ်းဖက်စင်အုပ်စုကနေပြီးကျွန်တော်တို့ထိုင်းရောက်မြန်မာတွေစီကနေပြီးသူတို့တွေကဒီလိုမျိုးလုံအားကားကိုဒီလိုဖြတ်တောက်မယ်ဆိုတော့ဘယ်သူမှသဘောမတူကြအောင်လေသဘောမတူတဲ့အတွက်ကျွန်တော်တို့ဒီဟာကိုသဘောမတူဘူးဆိုတဲ့အကြောင်းကိုကျွန်တော်တို့ရတဲ့နေနဲ့ပုံဖော်တာပေါ့ပုံဖော်တဲ့အတွက်လည်းအခုဒီနေ့အချိန်မှာဒီ UN ရုံးရှိမှာရဖို့အတွက်ကျွန်တော်တို့ခွင့်တောင်းပြီးတော့နှစ်နာရီရတဲ့အချိန်လေးမှာရတယ်လို့မျိုးကျွန်တော်တို့ဒီဟာကိုလာပြောပြလာပြီးတော့ကျွန်တော်တို့တောင်းဆိုတယ်သူတို့အတိပေးတယ်ပေါ့ဗျာအတိလို့မျိုးနိုင်ငံတကာလည်းသိစေချင်တယ
်ပြည်သူတွေလက်မခံတဲ့စစ်အစိုးရရဲ့တန်ယုံဖြစ်တဲ့အပြင်တိုင်းနှပါမှာအလုံလုံနေကြရတဲ့မြန်မာပြည်သားတွေအပေါ်တန်ယုံအနေနဲ့ထိထိရောက်ရောက်ကူညီတာတွေမရှိဘဲအခုလိုအခွန်ဆောင်ခိုင်းတာဟာတရားမျှတမှုမရှိတဲ့အတွက်အခွန်မပေးနိုင်တဲ့အကြောင်းဆန္ဒထုတ်ဖော်ကြတာဖြစ်တယ်လို့လည်းဆိုပါတယ
်။ passport သွားတော်တဲ့တော်ပြီဆိုတဲ့ကသူတို့တခါတည်းသူတို့ဖြတ်မဲ့ငွေကြီးကိုပေါင်းထည့်ပြီးသားသူတို့ပေါင်းထည့်ပြီးတခါတည်းဖြတ်မှာအဲသူတို့အဲ့ဒီလိုမျိုးကြီးဘယ်လိုပဲမှဓမြတိုက်တဲ့လိုမျိုးလောက်တာလယ်ဘင်းညစ်တာဘာကြောင့်လဲဆိုတော့သူတို့တွေ passport ယုံထဲမှာလဲတန်ရတန်ကြီးတက်ကိုဘွဲသားနဲ့ပေါင်းပြီးစားနေတာပဲယနေ့ချိန်ဒီဘွဲသားနဲ့ပေါင်းပြီးစားတယ်အမျိုးမျိုးစားတယ်စားတဲ့အပြင်နိုင်ငံသားတွေရဲ့ဒီလိုကြီးထပ်ပေးရမယ်ဆိုရင်ကျွန်တော်နိုင်ငံသားတွေတော့ဘလို့မှအဆင်မပြေအလုံသမားတွေအဆင်မပြေဘာကြောင့်လဲဆိုတော့သူတို့တကယ်မြန်မာပြည်သားတွေထိုင်းနိုင်ငံမှာဒုက္ခရောက်ရင်တကယ်မကြည့်ဘူးဘာကြောင့်တကယ်မကြည့်ဘူးလဲဆိုတော့အဖြေရတော့ရှင်းတယ်ဘာကြောင့်ထိုင်းနိုင်ငံမှာလူမှုရေးအဖွဲ့အစည်းတွေပေါ်လာတယ်အခုတပြေးပြေးများလာတယ်ဘာကြောင့်ကျွန်တော်တို့ရဲ့မြန်မာတန်ယုံဆိုတာမြန်မာဘယ်လိုပြောမလဲမြန်မာအလုံသမားတွေပေါ်မှာတကယ်ကောင်းရင်လူမှုရေးအဖွဲ့အစည်းတွေဆိုတာပေါ်လာကြရအောင်အကြောင်းမရှိဘူးအသက်လောက်ထိကိုမကောင်းတဲ့တန်ယုံပြီးတော့ကျွန်တော်တို့မလိုလားအပ်တဲ့မလိုလားတဲ့လုံးဝလက်မခံတဲ့စစ်အောက်စစ်အာဏာရှင်ရဲ့လက်အောက်ကအဖွဲ့အစည်းဆိုအဖွဲ့အစည်းဒီလိုတန်ယုံကထုတ်တဲ့ထုတ်ပြန်ချက်ကိုလည်းကျွန်တော်တို့တွေလိုက်နာမှလည်းမဟုတ်တယ်လို့အခွန်လဲဆောင်မှလည်းမဟုတ်ဘူးအဲ့ဒီတော့ကိုကျွန်တော်တို့စာနာလာပြီးထုတ်ဖော်တာ
ထိုင်းနိုင်ငံဘန်ကောက်မြို့နဲ့အနီးတစ်ဝိုက်မှာရှိတဲ့အလို့သမားတွေစုပေါင်းပြီးဆန္ဒထုတ်ဖော်ပွဲကိုပြုလုပ်ခဲ့ကြတာပါ